ကချင်ပြည်နယ်ဖားကန်မြို့နယ်ကကြောက်ကျင်းတစ်ခုမှာမြေသားနံရံပြိုကျပြီးပျောက်ဆုံးနေတဲ့ရာနဲ့ချီတဲ့သူတွေဟာအသက်ရှင်ရက်ပြန်တွေ့ဖို့မလွယ်တဲ့အကြောင်းဒေသခံတွေကပြောကြပါတယ်။ကြောက်တူးတဲ့လုပ်ွက်တွေမှာအခုလိုမြေပြိုကျလို့လူသေဆုံးရတာမျိုးတွေမကြခဏဖြစ်လေရှိပြီးဖြစ်တိုင်းမှာလည်းသက်ဆိုင်ရာအာဏာပိုင်တွေဘက်ကကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာအားနည်းနေသလိုကြောက်စိမ့်တူကုမ္ပဏီတွေအပေါ်ဥပဒေအရထိန်းကွက်မှုတွေလည်းအားနည်းနေတယ်လို့တကြွလှုပ်ရှားသူတွေကထောက်ပြကြပါတယ်။ဒီအကြောင်း VOA သတင်းတောက်မေခါကစူးစီးတင်ပြထားပါတယ်ရှင်။
ကချင်ပြည်နယ်ဖားကန့်မြို့နယ်ဘလခရွာအနီးမှာရှိတဲ့တက်တန်းလွန်လုတ်ကွက်နဲ့တူးဖော်စဲလုတ်ကွက်တွေကြားကမြေသားနေရင်တနင်္လာနေ့ညကပြိုကျခဲ့တာပါဘလခမော်လို့အမည်ပေးထားတဲ့မော်မှာညနေပိုင်း7နာရီအချိန်လောက်ကဖြစ်ပွားခဲ့တာဖြစ်ပါတယ်ကျင်းနေရင်ပြိုကျပြီးတော့အပေါ်မှာရှိနေတဲ့အရင်နှစ်ကလုတ်ကွက်ဟောင်းဒေတာအခေါ်နွန်ကန်ကြီးကပေါက်ကျလာခဲ့တာပါမြေပြိုကျတဲ့ပတ်သက်လို့ဖားကန့်ဒေသခံလည်းဖြစ်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ကိုင်နေတဲ့ကိုနောင်လက်ကတော့တိတ်ဆုံးသူတွေအ ਨੇ ဆုံးရာချီရှိနိုင်တယ်လို့ခန့်မှန်းကြောင်းပြောပါတယ
်။ဟိုလောလောဆယ်ကတော့သူတို့ကတော့ဟိုဆယ်ဒီကုမ္ပဏီဘက်ကဟိုင်းနဲ့သူကဆယ်ယူနေတဲ့အနေထားမှာတော့ရှိတယ်ခဏကျောင်းသွားကြည့်တော့နော်။တခုတော့သုံးခုတော့ဟိုဆယ်ထားလို့ပြောတယ်သုံးခုဆိုလည်းအပြက်ပြောက်ထားတဲ့ဟာပေါ့နော်။တိတ်ဆုံးတဲ့သူတို့ဆယ်လို့ရပြီလို့ပြောနေတယ်ကျွန်တော်တော့ရာပိုင်းလို့တော့ခံမနေတော့ရာပိုင်းနည်းနည်းကြော်ကြော်တော့ခံမှာပဲဆိုတော့အဲ့မှာကလူနဲ့အများကြီးရှိနေတဲ့ပုံမီတွေစုနေတဲ့အချိန်ဆိုတော့အဲ့မှာနှစ်ပြောက်ပေါ်စီတော့တချို့ဆိုချမ်းလို့မီးလုံနေတဲ့ဟာတွေအမျိုးတွေရှိတယ်ဒါမှမဟုတ်ရင်စက်ပြေပြောတာအများကြီးဟုတ်တယ်
လက်ရှိအချိန်ထိရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလုပ်တာမှာတည်ဆုံးသူကြောက်တူးကုမ္ပဏီဝန်ထမ်း3ဦးရဲ့အလောင်းတာရှာဖွေတွေ့ရှိနိုင်သေးပြီးရှာဖွေကယ်ဆယ်ရေးလုပ်ရမှာလည်းအခက်အခဲတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်အခုပျောက်ဆုံးနေသူတွေဟာကချင်အမျိုးသားတိုးတက်ရေးကုမ္ပဏီနဂါးကိုးကောင်ကုမ္ပဏီ Unity ကုမ္ပဏီနဲ့မြမတူရကုမ္ပဏီ4ခုကဝန်ထမ်းတွေဖြစ်တယ်လို့ဆိုပါတယ်ဒါအပြင်အခုလိုဖြစ်စဉ်တွေဖြစ်တာမှာကုမ္ပဏီတွေရဲ့အားနည်းမှုကြောင့်ဆိုတာမှန်ပေမဲ့သက်ဆိုင်ရာအစိုးရတာဝန်ရှိသူတွေဘက်ကစီမင်းစီကန့်တဲ့အညီလိုက်နာဆောင်ရွက်မှုမရှိတဲ့ကုမ္ပဏီကိုဥပဒေကြောင့်ရရေးယူမှုအားနည်းတယ်လို့ကိုနောင်လက်ကဆိုပါတယ
်ပြောမစွေကျမရေးလူမှုရေးအသက်အန္တရာယ်ကိုအနည်းဆုံးမသိခိုက်လို့ရမှာဘာကြောင့်မို့သိခိုက်လို့လုပ်တယ်လဲသိခိုက်တယ်ဆိုတာကဘာကြောင့်မို့ဒီရှင်နဲ့ကြီးကိုခြံထားပြီးတယ်လဲဆက်ဆံကုန်လို့ရှိဘာလို့ကံမခုပြီးတာလဲဒီကိစ္စတဲ့ဆက်မြဲဆက်ဖြစ်နေဦးမယ်အနေထားပဲရှိနေတယ်ကျွန်တော်တို့ကတော့ဒါကဥပဒေနဲ့ပတ်သက်လာကြောင်းမြဥနဲ့ပတ်သက်တာလုံးဝတည်ပြီးလို့လေဒါပေါ့ဆမှုပဲအဲ့ဒါကြောင့်မို့ကျွန်တော်တို့ဥပဒေရကျွန်တော်တို့ကတော့အရေးယူနေချင်တာပေါ့နော
်အခုပြောကြခဲ့ကျင်းနေရရဲ့ဘေးပတ်လေဟာလေတောင်နေရံတွေဖြစ်တာကြောင့်ဝန်ထမ်းတွေအတွက်ပြေးစရာမြေဖားကန့်စိတ်မှုကြီးရွာကဥရွှေသိန်းကဆိုပါတယ်မြေပြိုကျမှုဟာဖားကန့်ဒေတာမှာမကြာခဏဆိုသလိုဖြစ်နေပြီးပြီးခဲ့တဲ့နှစ်အော်တိုဗာလာအတွင်းကလည်းလူ30လောက်သတ်ဆုံးရှုံးခဲ့ရပါတယ်ဒီလိုမကြာခဏဖြစ်နေပေမဲ့လည်းပြည်내အစိုးရဘက်ကစက်မက်လှုပ်ဆောင်တာတွေအားနည်းနေတာကြောင့်အခုလိုဆက်လက်ဖြစ်ပွားနေရတာဖြစ်တယ်လို့ဥရွှေသိန်းကတော့ဆိုပါတယ
်အဓိကဟိုလက်ညှိုးထိုးပြရမယ်ထောက်ပြရမယ်အဲတာဝန်ရှိလို့ပြောလို့ရတဲ့အဖွဲ့ကတော့ကချင်ပြည်နယ်ဆိုရအဖွဲ့လို့ပြောချင်တာပေါ့လေနော်အဲနောက်ဒုတိယပိုင်းကတော့ဒီဖားကန့်မြို့နယ်ဒီလက်တော်ကိုယ်စားလှယ်ဒီဖြစ်ပါဒီဟာဖို့ဖြစ်မှာပါအဲတော့ပြောချင်တာပါလဲဆိုတော့ဒီလိုနှစ်စင်နေတိုက်ဒီလိုလူအသေးကြောက်များတဲ့ဖြစ်နေတဲ့မြေဆက်ကတက်ကအဲ့လားဖြစ်နေရတဲ့အကြောင်းရင်းကတော့ခုနကပြောသလိုပေါ့နော်ဒီမြေအမြေပြင်ရှင်နေခင်းကျင်းရဆိုလို့ရှိလို့ရှိရင်ပြောက်တဲ့အုပ်ချုပ်ရေးတွေပြောက်တဲ့စီမံခန့်ခွဲစနစ်တွေအဲ့ဒါဒီသမထားတဲ့ဥပဒေမျိုးဥပဒေတွေကိုစနစ်တကျလိုက်နာဆောင်ရွက်မှုအပိုင်းတွေမှာဒီအကောင့်တွေပေါ်တဲ့အပိုင်းတွေမှာလက်ညှိုးတဲ့အပိုင်းတွေမှာရောအားနည်းချက်တွေအသက်မွေးမှုအပိုင်းတွေတော်တော်လေးကိုရှိတယ်လို့ပြောလို့ရပါတယ
်ဒီကနေ့ချင်းပြိုကျမှုအတွင်ပျောက်ဆုံးတေဆုံးသူအရေးအတွက်အတိအကျကိုတော့တေချာမသိရသေးပါဘူးလောလောဆယ်ကနဦးရရှိထားတဲ့စီးရင်တွေအရမြမတူရကုမ္ပဏီကဝန်ထမ်းလူ28ဦးနဂါးကိုးကောင်ကုမ္ပဏီကလူ26ဦးပေါင်းအယောက်90ကျော်ပျောက်ဆုံးနေပြီးဗဟိုးရင်16စီးနဲ့မြေသားရင်19စီးပျောက်ဆုံးသွားကြောင်းစည်ရင်းကောက်ထားနိုင်တယ်လို့ဖားကန့်မြို့နယ်ရဲစခန်းကတာဝန်ရှိသူတဦးကပြောပါတယ်နောက်ထပ်အပျောက်ဆုံးသတင်းကိုစုံစမ်းစစ်ဆေးနေစေလို့လည်းပြောပါတယ်ရှင်